Welcome to the Voice of America in Burmese.
Mingla ni nige ma tora si ni tni ra mo ban ti ja wa ye la khmyar VOA American dan ye 2016 khu ne November la 25 ye taw cha ni nyat ni gin a season ne go Myanmar san daw chin nyat ni 6 nai gwe ya ni 9 nai thi American Bureau su Washington DC myo daw ga ni line meter 16 19 25 ru ga ni dai yai tin sin ni ba bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမဲအီတန်ဆန်နဲ့အတူကြီးညာပြသမှာပါယူကရိန်းအရေးနဲ့နေတိုးဘက်မှာဆက်လက်ပါဝင်သွားမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တာတခါဒီဥရောပသမဂ္ဂအနေနဲ့ဆက်ပြီးတော့ချင်းချောက်နေမယ်ဆိုရင်ဒုက္ခသည်တွေ EU နိုင်ငံတွေထဲကိုဝင်သွားလို့ရအောင်တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်မယ်လို့တူရကီသမ္မတကပြောလိုက်တာNow the Rohingya Muslim တွေအရေးပြောကြဖို့မြန်မာအတံမတ်ကိုဆင့်ခေါ်သွားဖို့ရှိတယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်ကနေမြေရှင်းလင်းရေးစစ်ဆင်မှုအတွင်းလူအခွင့်အရေးချိုးဖောက်တယ်ဆိုတော့ကုလသမဂ္ဂတာဝန်ရှိသူတို့ရဲ့ဆွဆဲချက်ကိုတရားဝင်ကန့်ကွက်သွားမယ်လို့မြန်မာအစိုးရကပြောပါတယ
်ဒီလိုမျိုးလွတ်လပ်စွာပြောကြားခြင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူးဒီလိုမျိုးမှားရမျိုးပြောကြားချက်တွေအတွက်လည်းသူ့မှာတာဝန်ရှိတယ်။
သမနာယုံပြောခွင့်ရဥဇော်သေးပြောသွားတာဖြစ်ပါတယ်။ဒီသတင်းတွေအပြီးမှာတင်ဆက်ပါမယ်။အဲ့ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံဘောလုံးအသင်းကဆူဇူကီဖလားပြိုင်ပွဲမှာဆက်ပြီးကစားမှာလား။တကာကရင်ပြည်နယ်ထိုင်းနယ်စပ်တိုက်ပွဲတွေရဲ့အခြေအနေ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်ဤတန့်စင်တို့ကပြောပြပေးကြပါအောင်ခင်ဗျာ။
American ရွေးကောက်ခံသမ္မတ Donald Trump ပါသူ့ရဲ့မဲဆွယ်စည်းရုံးရေးခရီးစဉ်တွေအတွင်း Ukraine ကိုလေးလေးရှုပြီးတော့ American နဲ့ Russia ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့တာကြောင့်ဒီပေါ်ဆိုးရိမ်မှုတွေကြီးထွားလာစေခဲ့ပါတယ်။ဒါအပြင် NATO မြောက် Atlantic ဆက်ဆံချုပ်မှာ American ပါဝင်နေမှုကိုလည်းပြန်လည်စဉ်းစားတော့မှာဖြစ်တယ်လို့သူကပြောဆိုခဲ့တာပါ။ဒါပေမဲ့လည်း Ukraine သမ္မတ Petro Poroshenko NATO အတွင်းမှုချုပ် Jens Stoltenberg နဲ့မကြသေးခင်ကတယ်လီဖုန်းဆက်စကားပြောရမှာတော့သူ့အနေနဲ့ဒီကိစ္စရဲ့နှစ်ခုလုံးပေါ်စိတ်ဝင်စားပြီးတော့ဆက်လက်ထောက်ခံတော့မှာဖြစ်တယ်လို့ Trump ကပြောကြားခဲ့ပါတယ်ရွေးကောက်ခံသမ္မတ Trump နဲ့ဂျာတာရီနီကတယ်လီဖုန်းဆက်ပြောကြားရမှာ Crimea ဒေသကိုတရားမဝင်သိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့ Russia ရဲ့ကြူးကြော်မှုအပေါ် Trump ကမေးခွန်းထုတ်ခဲ့တယ်လို့ Ukraine သမ္မတ Poroshenko ကပြောပါတယ်ဒါအပြင် Ukraine အရှိန်နယ်စပ်ကအခြေအနေနဲ့ Crimea ဒေသအကြောင်း Trump ကိုအသေးစိတ်ပြောခွင့်ရခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ဥရောပကော်မရှင်ဥက္ကဋ္ဌ Jean Claude Juncker နဲ့အတူပရက်ဆန်မှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမစ္စတာပူရှန်ကိုကပြောကြားခဲ့ပါရခင်ဗျာ
။ဥရောပသမဂ္ဂကသာတူရကီနိုင်ငံကိုဆက်ပြီးချင်းချောက်နေမယ်ဆိုရင်သူ့အနေနဲ့တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်ပြီးတော့ထောင်တောင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေ EU နိုင်ငံတွေထဲကိုတချိန်ထိုးဝင်လာအောင်လုပ်လိုက်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကEU ကိုတတိပေးလိုက်ပါတယ်။ဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်ပိုင်းမှာအစိုးရကအင်အားလွန်ကျွတ်သုံးပြီးနှိကုတ်ခဲ့တဲ့အတွက်တူရကီကို EU အဖွဲ့ဝင်အဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုဆိုင်းငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တဲ့အပေါ်မှာမဖြစ်မနေလိုက်နိုင်ရမှာမဟုတ်တဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးနောက်တနေ့မှာပဲအာဒိုရန်ကသူ့ရဲ့တောက်ကြနေမိကုံးမှာဒေါသနဲ့တုံ့ပြန်လိုက်တာပါတူရကီကရွှေပြောင်းဒုက္ခသည်3တန်းခွဲတဲ့မင်းဲကိုလက်ခံထားတာကို EU အနေနဲ့ကတိပေးခဲ့ပြီးတာကိုဖျက်လိုက်မယ်ဆိုရင်တော့ဆိုပြီးတော့ဒီတိုင်းဆက်သွားမယ်ဆိုရင်နေဆက်တကားတွေဖွင့်ပြလိုက်မယ်လို့အာဒိုရန်က EU ကိုပြောလိုက်ပါတယ်ရွှေပြောင်းဒုက္ခသည်တွေကိုတူရကီနဲ့ပြန်ပို့ဖို့လက်ခံရင် EU ကတူရကီအဖွဲ့ဝင်ဖြစ်ရေးကိုပိုမြန်မြန်ဆန်ဆန်ဆွေးနွေးမယ်ဆိုတာနဲ့ရွှေပြောင်းဒုက္ခသည်တွေအတွက်လည်းအထောက်အကူတွေပေးမယ်ဆိုပြီးတော့ EU ကတူရကီနဲ့ဒီနှစ်အစောပိုင်းတော့ကသဘောတူထားပါတယ်ရှင်
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလူသေးလောင်း32လောင်းနဲ့လူဦးကောင်း9ခုလျှို့ဝှက်ပြီးမြုပ်နှံထားတာကိုမက္ကဆီကိုအနာဘိုင်းတွေကရှာဖွေတွေ့ရှိခဲ့ပါတယ်။မွေးရဆေးဝါးရောင်းဝယ်တဲ့ဂိုင်းတွေကြီးစိုးရာဂွာရီယိုပြည်နယ်ဇေလလာမြို့မှာလျှို့ဝှက်မြုပ်နှံထားတဲ့နေရာတရာစင်ကျော်ကိုရှာဖွေတွေ့ရှိခဲ့တာပါ။အဲဒီဒေသမှာလူတွေကိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်သွားတာတွေရှိသလိုလူသတ်မှုတွေနဲ့နေမြေအပိုင်စားဖို့မွေးရဂိုင်းချင်းချင်းမကြာခဏပစ်ကတ်တိုက်ခိုက်မှုတွေဖြစ်ပွားလေရှိပါတယ်။တည်ဆုံးသူတွေဘသူဘဝဖြစ်တဲ့ဆိုတာကိုစစ်စစ်ဖို့ပြည်နယ်မြို့တော်ချီပန်စင်ဂိုကိုအခုခါမာဒီရုပ်ကျင်းတွေတည်ဆောင်သွားပြီလို့အာနာပိုင်နီကပြောပါရယ်ထင်းသိမ်းစကန်တွေမှာလူတချို့ကိုဖမ်းဆီးချုံနှောင်ထားတယ်လို့အမီမဖော်လို့သူတဦးကရဲတွေကိုအကြောင်းကြားခဲ့ပြီးနောက်မှာဒီအလောင်းတွေကိုလူညိုရေးတပ်ဖွဲ့ဝင်တွေကရှာတွေ့ခဲ့တာပါအဲ့ဒီနေရာမှာဖမ်းဆီးခံရသူတဦးကိုရဲတွေကတွေ့ခဲ့ပေမဲ့သူဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး
ကျေးဇူးတော်နဲ့ညစာစားလို့တော့မပြီးသေးခင်ပါပဲဈေးဆိုင်တွေထဲမှာ Black Friday ဈေးချတာတွေကိုဝယ်ဖို့တချို့သူတွေဆိုရင်ညပိုင်းအိပ်ပြီးတော့ဈေးဝယ်ဖို့တန်းစီပြီးစောင့်နေကြပါတယ်မိခင်ပြောင်စုမှာကျေးဇူးတော်နဲ့ပြီးနောက်တနေ့က Black Friday ဈေးဝယ်နေ့ဖြစ်ပါတယ် Black Friday လို့ခေါ်ရတဲ့အကြောင်းကတော့ဈေးဆိုင်တွေအရှုံးပေါ်ခံရလို့ရှိရင် Being in the red ဆိုပြီးတော့အနီရောင်နဲ့ပြထားပြီးတော့အမျက်ရရင်တော့ In the black အမဲရောင်ဖြစ်သွားတယ်ဆိုပြီးတော့ဒီနေ့ဟာဈေးဆိုင်တွေရောင်းကောင်းပြီးအမျက်ရစေမယ့်နေ့ဖြစ်လို့ပါပဲဒီလတလောနှစ်တွေမှာဈေးဝယ်ဖို့အရန်တက်ကြွာတာတွေပိုတိုးလာနေပါတယ် Black Friday ဟာဆိုရင်တောက်ကြနေတရက်ထဲမဟုတ်တော့ပဲဒီဈေးဆိုင်ငယ်တွေတဲကိုဝယ်ပြီးတော့အားပေးဖို့စနေတင်းတွေထိပါတိုးပြီးဈေးဝယ်ကြပြီးတော့ Cyber Monday တင်းလာနေဟာလည်းအကြီးဆုံး online ကနေဈေးဝယ်တဲ့နေ့ဖြစ်ပါတယ်ဆိုရတဲ့ကစပြီးတော့ Ohio California စတဲ့ပြည်နယ်တွေထိတိုင်းနိုင်ငံလုံးကဈေးဝယ်လို့သူတွေဟာကြီးစီတော်နေ့မှာအများကြီးဈေးလျှော့မယ်လို့ပြောထားတဲ့ site တွေရှိမှတန်းစီပြီးစောင့်နေကြပါတယ်ကြာသပတေးနေ့တုန်းကဆိုရင် Kmart Short ဈေးဆိုင်အပါအဝင် JCPenney Best Buy နဲ့ Target တို့ကနေမနက်6နာရီခွဲကစပြီးဒီနေ့ကုန်ဖွင့်ပါတယ်နယူးယောက်မြို့ကမေစီကုန်တိုက်ကြီးမှာကြာသပတေးနေ့မွန်းလွဲပိုင်းမှာ Black Friday အကျိုးဈေးရောင်းပွဲအတွက်ဈေးဝယ်လို့သူတွေကကုန်တိုက်တကားဖွင့်လာနဲ့တိုးပြီးဝင်ဝယ်ခဲ့ကြပါတယ်။မန်ဟတန်မှာရှိတဲ့မေစီကုန်တိုက်ရှိမှာဆိုရင်စိုင်ညနေ 9:00 နာရီဖွင့်ချိန်မတိုင်ခင်စိုင်ရှိမှာလူ 16,000 တန်းစီစောင့်နေခဲ့ကြပါတယ်။ကုန်တိုက်တော်တော်များများကကြာသပတေးနေ့ညနေဒါမှမဟုတ်တောက်ကြနေမိုးမလင်းခင်မှာစားဖွင့်ကြပါတယ်ရှင်။
အစ္စရေးနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ High Farm လောင်ကျွမ်းနေတဲ့မီးကိုမိသားသမားတွေကအခုကမှထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီမီးကြောင့်လူတွေတောင်းနဲ့ချီးပြီးတော့ဘေးကင်းရာကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်။ဒါပေမဲ့လည်းအစ္စရေးနိုင်ငံတဝန်းကဒါဇင်နဲ့ချီးတဲ့မီးတွေကိုမိသားသမားတွေကဒီကနေ့လေးရက်မြောက်နေ့အဖြစ်ဆက်လက်ငြိမ်းသက်နေပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်နေနေတာနဲ့ပတ်သက်လို့အစိုးရအကြောင်းပြောကြားဖို့မြန်မာတမ်မတ်ကိုဆင့်ခေါ်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်ရခိုင်ပြည်နယ်ကအခြေအနေအပေါ်မကျေနပ်တာကြောင့်အရှိတောင်အရှနိုင်ငံတွေမှာမြန်မာအစိုးရပေါ်ဆန္ဒပြနေကြပါတယ်ရခိုင်ပြည်နယ်ကမတည်မငြိမ်မှုအခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်အများပြားဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတယ်လို့အမျိုးသားသွေးစည်းညီညွတ်ရေးအတွက်အလေးထားလှုပ်ဆောင်သွားမယ်လို့ဂရီပေးပြောဆိုခဲ့တဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တွေလည်းဒါဟာစင်ခုံမှုတည်းရဲ့ဖြစ်နေပါတယ်။နောက်ထပ်မတီးမငြိမ်မှုတွေတိုးဖြစ်ပွားမလာအောင်အားလုံးအနေနဲ့ထင်းထင်းသင်းသင်းလုပ်ကြဖို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုထားပါတယ်။ဒီမတိုင်ခင်ရက်ပိုင်းတုန်းကတော့မလေးရှားဝန်ကြီးတယောက်ကဒီရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ Suzuki Plus ဘောလုံးပွဲတွေကနေမလေးရှားအသင်းနှုတ်ထွက်ကောင်းထွက်မယ်လို့ပြောခဲ့ပေမဲ့မလေးရှားအသင်းအနေနဲ့ဆက်ပြီးတော့ပါဝင်ကစားသွားမှာဖြစ်တယ်လို့မလေးရှားအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်ခင်ဗျာ။
နောက်တစ်ပတ်မှာထိုင်းနိုင်ငံလွှတ်တော်ကထူးခြားတဲ့အစည်းအဝေးတစ်ခုကျင်းပမယ်လို့ဥပဒေပြုလွှတ်တော်အကြီးအကဲကတောက်ကြနေမှာပြောလိုက်ပြီးတော့ဒါဟာအင်ရှစ်မင်းသားမဟာဗာဂျယ်လွန်ကွန်နန်းတရီဖိတ်ခေါ်ဖို့ဆွေးနွေးမှာလို့အများကထင်မြင်ချက်တွေပေးကြပါဗျ။ပြည်သူတွေအယံကြည်ညိုလေးစားကြတဲ့ဘီရင်ကြီးဘူမီဘောဟာအော်တိုဘာလ13ရက်နေ့မှာနေရွာဆန်ခဲ့တာပါ။ဆယ်စုနှစ်နဲ့ချီအတွင်းမှာဖြစ်ခဲ့တဲ့နိုင်ငံရေးအုံကြွမှုနိုင်ငံရေးမြန်ဆန်တဲ့တိုးတက်ဖွံ့ဖြိုးမှုနဲ့2014ကစပြီးစစ်ဆိုးရစအုပ်ချုပ်တဲ့ထိုင်းနိုင်ငံအတွက်တော့ထီးနန်းဘီရင်စနစ်ကအခြေကျတည်ငြိမ်တဲ့မန်တိုင်တစ်ခုပါပဲ။အင်္ဂါနေ့မှာအထူးစည်းဝေးတစ်ခုအတွက်စည်းဝေးကြဖို့လွှတ်တော်ကိုတောင်းဆိုခဲ့တယ်လို့ဝန်ကြီးချုပ်ပရာရက်ချန်အိုချာကတောက်ကြနေတုန်းကသတင်းထောက်တွေကိုပြောလိုက်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့နောက်တစ်ပတ်ထဲမှာလည်းနိုင်ငံတဲကမထွက်ဖို့လည်းပြောထားပါတယ်။အင်ရှစ်ဆန်မင်းသားဗာဂျီရာလွန်ကွန်ဒီဇင်ဘာ1ရက်နေ့မှာနန်းတက်ဖို့ပြင်ဆင်မှုတွေလုပ်နေတယ်လို့ရိုက်တာသတင်းဌာနကအရင်လကသတင်းပေးပို့ထားပါတယ်။တရားဝင်နန်းတက်အခမ်းအနားကိုတော့ဘီရင်ကြီးဘူမီဘောကိုနောက်နှစ်မှာတကြိုပြီးမှကျင်းပမှာပါ။အခြေခံဥပဒေအရဆိုရင်တော့လွတ်တော်ကအင်ရှစ်ဆန်ကိုဘီရင်ဖြစ်နန်းခံဖို့ဖိတ်ရမှာဖြစ်ပါတယ်။96နှစ်အရွယ်ဘီရင်အကြံပေးကောင်စီအကြီးအကဲဟောင်းပရမ်တင်ဆူလာနွန်ဒါကယာယီနေတဲ့ဘီရင်တာဝန်ကိုလက်တော်ဆောင်ရွက်နေပါတယ်ရှင်။
တရုတ်ငါးဖန်ဆက်လီတွေကိုတားဆီးသွားဖို့သူတို့ပိုင်ကျွန်းစုတွေအနီးမှာကင်းလက်ရေရင်တွေခြားထားစောင့်ကြည့်သွားမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။အခုလိုလှုပ်ဆောင်တာကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုလုပ်ငန်းတွေအပေါ်ထိခိုက်နိုင်ပေမဲ့အငင်းပွားစရာကိစ္စရပ်တွေမှာလက်ဦးမှုရှိရှိနဲ့လှုပ်ဆောင်တာဖြစ်တယ်လို့အကြေကတွေကသုံးသပ်ပါတယ်။လွန်ခဲ့တဲ့အော်တိုဘာလကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာသူ့အစိုးရအနေနဲ့နော်ထူနာကျွန်းစုတွေအရင်နဲ့ပတ်သက်ပြီးပြက်ပြက်သားသားရပ်တည်သွားမှာဖြစ်တယ်လို့ပြောပါတယ်။ဘော်နီယိုအနောက်မြောက်ဘက်က ကျုံးငယ်ပေါင်း282ကျုံးပါဝင်တဲ့အဲ့ဒီကျုံးစုနာကရေးပြမှာတရုတ်သင်းမောတွေမကြာခဏဖြတ်သန်းသွားလို့ရှိပါတယ်စက်တင်ဘာနဲ့အောက်တိုဘာလအတွင်းအဲ့ဒီကျုံးတွေမှာကျင်းပတဲ့ဆေးပြပွဲတွေကိုသမရဝီဒိုဒိုဆက်ဆီးကြည့်ရှုခဲ့ပါသေးတယ်ထိတ်တဲ့ရင်ဆိုင်တွေ့နိုင်ဖို့အလားလာနေပါတဲ့နော်ထူးနာကျုံးစုတွေနာကဒီစီးပွားရေးဇုံတွေပါဝင်တဲ့အချဲရေမိုင်200လောက်ကိုသူတို့ပိုင်ဆိုင်ကြောင်းအင်ဒိုနီးရှားဘက်ကရက်တီပြသလာတယ်လို့ပဲတရုတ်နိုင်ငံဘက်ကလည်းဟိုးအရင်ကတည်းကအဲ့ဒီရေပြင်မှာငါးဖန်ခဲ့ကြတဲ့သမိုင်းဆိုင်ရာအချက်လက်တွေကိုကိုးကားထောက်ပြခဲ့ပါတယ်
။လက်စစ်တအားပေးစက်ရုံလုပ်ငန်းခွင်မှာညန်းစင်ပြိုကျလို့အလုံသမား84ယောက်သေဆုံးရတဲ့အမှုနဲ့ဆိုင်တဲ့လူ73ယောက်ကိုဖမ်းထားတယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဘူရီနီမနက်ညံပြိုကြတဲ့အချိန်မှာအခုသေဆုံးသွားတဲ့အလုံသမားအများစုဟာ AAP မျှော်စင်ကအောက်ခံ platform ကိုပေ230အမြင့်ကနေစောင့်နေကြတာပါဒီမတော်တဆမှုကြောင့်ဘောလုံးကွင်းလောက်ကျဲတဲ့ဒီလုပ်ငန်းခွင်ဟာစတီးချောင်းတွေကွန်ကရစ်တွေနဲ့တစ်သားပြားတွေအပုံကြီးဖြစ်သွားတာပါဒီအမှုအတွက်စုံစမ်းစစ်ဆေးရေးလုပ်ရမှာအဓိကထားအယုံစိုက်ကြတာကတော့အစ်မြင့်အလျက်စစ်ဓာအားပေးဆက်ယုံတွေစီမံကိန်းတွေတော်တော်များများကိုတာဝန်ယူထားပြီးတော့လုပ်ငန်းခွင်မတော်တဆမှုတမိုင်းချောင်းလည်းရှိတဲ့ဆောက်လုပ်ရင်းကုမ္ပဏီကြီး Hyben Jing Nang ဖြစ်ပါတယ်ဒီမတော်တဆမှုကအလုပ်ချိန်ပြောင်းတဲ့အချိန်မှာဖြစ်တာကြောင့်ဒီလောက်လူများများသိခဲ့တာဖြစ်တယ်လို့လည်းအစိုးရသတင်းဌာနကပြောပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာအာနာရှီယန်ဖာရီနန်မာကော့စ်ကိုတရားကောင်းတွေမြုပ်နှံတဲ့စစ်တင်းကြိုင်းမှာဂုံပြူမြုပ်နှံတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဒီကနေ့ဖိလစ်ပိုင်တက္ကသိုလ်ဝင်းအတွင်းကျောင်းသားတွေဒါဇင်နဲ့ချီးပြီးတော့အဝတ်မပါကိုဗလာနဲ့ဆန္ဒပြခဲ့ကြပါတယ်မာကော့စ်ကိုစစ်တင်းကြိုင်းကနေဖယ်ရှားပေးဆိုတဲ့ကြွေးကြော်သံအပြင်လက်ရှိသမ္မတဒူတာတေးရဲ့မူရီစေဝါတိုက်ဖြတ်ရေးလှုပ်ရှားမှုတွေကိုရည်ညွှန်းပြီးတော့လဲတရားလက်လွတ်တက်ဖြတ်မှုတွေအဆုံးသတ်ဆိုတဲ့ကြွေးကြော်သံတွေအော်ပြီးမြန်နဖုံးဆွတ်ထားတဲ့ကျောင်းသားတွေကဆန္ဒပြကြပါတယ်မာကော့စ်မိသားစုတွေကတမိုင်းကိုပြောင်းပြဖို့သူတို့ရဲ့နာမည်ကိုပြန်ဆိုဖို့ကြိုးစားနေတဲ့အပေါ်မှာမချေနှက်တဲ့အတွက်အခုလိုဆန္ဒပြတာပါခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်နဲ့မအီတန်စင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲ direct နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသမှာနေကြားဆောက်ရဲစခန်းတွေကိုတိုက်ခိုက်ခံရပြီးနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်တဲ့အပေါ်တရားဝင်ကန့်ကွက်သွားမယ်လို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်။လွန်သမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံယုံခွဲအရာရှိရဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့လည်းမြန်မာသမရယုံကပြောဆိုလိုက်တာပါအဖြေဆုံးကိုတော့ VOA သတင်းတော့မတ်မီခါကတင်ပြมาဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်နှောဒေသမှာအောက်တိုဘာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းစစ်စင်ရေးတွေလှုပ်ဆောင်နေတဲ့မြန်မာစစ်တပ်ဟာလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတယ်လို့မြန်မာနိုင်ငံရဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တက္ကနက်မြို့မှာအခြေစိုက်ထားတဲ့ UNHCR ယုံအကြီးကဲဂျွန်မက်ကက်စစ်ကဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။နေအိမ်တွေကိုမီးရှို့တာ၊လူတက်တာ၊အမျိုးသမီးတွေကိုအတ္တမပြုကျင့်တာတွေလို့လူအခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်လို့ AFP သတင်းဌာနကိုပြောကြားခဲ့တာပါ။မြန်မာသမ္မတယုံပြောရေးဆိုခွင့်ပုဂ္ဂိုလ်ဦးဇော်ထေကတော့ UNHCR အရာရှိတဦးအနေနဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုမှုအတွက်တာဝန်ယူဖြေရှင်းသွားရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။ဆွဆွဲချက်နဲ့ပတ်သက်လို့လေတရားဝင်ကန့်ကွက်သွားမယ်လို့ပြောဆိုခဲ့တာပါ
အခြေအနေမရှိတဲ့ဆွဆွဲပြောကြားချက်တွေတော့ကျိုးဖို့မတင်ဘူးအဲ့လိုမျိုးဆွဆွဲပြောကြားမှုမတင်ဘူးအဓိကကတော့ကုလသမဂ္ဂဖြစ်တဲ့အတွက်ကုလသမဂ္ဂရဲ့ခိုင်လုံတဲ့အထောက်အထားတွေအချက်လက်တွေဇွန်ကြီးစိတ်ချရတဲ့အရင်းမြစ်တွေကိုအခြေခံပြီးပြောကြားနေတယ်ဒီလိုမျိုးလက်လွတ်စွဲပြောကြားချက်နဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူးဒီလိုမျိုးမှားရမီလို့ပြောကြားချက်တွေအတွက်လည်းသူမှတာဝန်ရှိတယ်သူဖြစ်ရှင်းရပါလိမ့်မယ်ကျွန်တော်တို့အစိုးရအနေနဲ့ဒီမှာရှိတဲ့ UNCR ကိုလည်းကျွန်တော်တို့ပြောမယ်နောက်ကုလသမဂ္ဂမှာရှိတဲ့ကျွန်တော်မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အနေနဲ့ UNCR High Commissioner မာမင်းကြီးကိုတွေ့ပြီးတော့လည်းပြောပါမယ်ဒီလိုမျိုး UNCR ဝန်ထမ်းတယောက်အနေနဲ့လက်လွတ်စွာမပြောသင့်တဲ့ပြောတဲ့ဟာတွေလိုက်နိုင်ရမယ့်သူ့ရဲ့ကျင့်ဝတ်ကုတော့ conduct နောက်သူ့ရဲ့ကျိုးရေးဆိုခွင့်သူ့ရဲ့ profession ပေါ့အဲ့ဒါတွေနဲ့မညီညွတ်ပဲဖြစ်နေရတဲ့ပတ်သက်ပြီးတော့တို့ကအရေးဆောင်ရပေးဖို့လိုပါလိမ့်မယ
်မောင်နှောဒေတာကပြိပခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူယာနေချီရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲ UNHCR အရာရှိရဲ့ဝေဖန်ချက်ထွက်ပေါ်လာတာဖြစ်ပါတယ် UNHCR ယုံပြောခွင့်ရသူ Vivian Tan ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရောက်ရှိလာသူတွေရဲ့ပြောဆိုချက်တွေအပါအဝင်လူအခွင့်အရေးချိုးဖောက်ခံရတဲ့သတင်းတွေဟာစိုးရိမ်စရာအခြေအနေတွေမှာရှိနေတယ်လို့ပ ပြောဆိုခဲ့ကြောင်း AFP သတင်းကဖော်ပြထားခဲ့ပါတယ်။မောင်နှောဒေတာကအခြေအနေတွေပေါ်မကျေနပ်တဲ့အတွက်အရှေ့တောင်အာရှနိုင်ငံအချို့မှာလည်းကန့်ကွက်မှုတွေပေါ်ပေါက်နေပါတယ်။မွတ်စလင်အများစုရှိရာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့အပြင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတန်ယုံတွေအနီးမှာဆန္ဒပြပွဲတွေပေါ်ပေါက်လျက်ရှိပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာဥပဒေနဲ့အညီဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
ဖီယိုဒင်းနောက်အမေခါဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအဖိနှိပ်ခံနေရတယ်ဆိုတဲ့အတွက်ဆိုပြီးမြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြိုင်ပွဲကနေနှုတ်ထွက်ဖို့စဉ်းစားနေတဲ့မလေးရှားနိုင်ငံကဘောလုံးပွဲမှာဆက်လက်ပါဝင်ကစားသွားမယ်လို့ဒီကနေ့တောက်ကြမှာကြေညာလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ဒေသကမွတ်စလင်တွေပေါ်မြန်မာအစိုးရရဲ့လုပ်ရက်တွေပေါ်ပြင်းထန်တဲ့ရတီချက်ထားဖို့ဆိုပြီးမလေးရှားနိုင်ငံကတောက်ကြနေကဆန္ဒပြကြပါတယ်ဒီလိုအခြေအနေကြားကပဲဘောလုံးပွဲမှာဆက်လက်ပါဝင်ကစားဖို့ဆုံးဖြတ်လိုက်တာပါအကြောင်းအဆိုကိုတော့ Writers သတင်းတပုတ်ပေါ်အခြေခံပြီးနန်းလောင်ကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာလ19ရက်နေ့မှာကျင်းပနေတာပါဒီပွဲကနေမလေးရှားနိုင်ငံနှုတ်ထွက်သွားမယ်ဆိုရင်အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံရဲ့ပြည်တွင်းရေးမှာဝင်မဆွတ်ဖက်ရေးဆိုတဲ့အရင်ကတည်းကထားရှိလာတဲ့မူဝါဒတွေကိုဆန့်ကျင်ရာရောက်ပါလိမ့်မယ်မလေးရှားလူငယ်နဲ့အားကစားရေးရာဝန်ကြီးကယ်ရီဂျမာလူဒင်ကအစိုးရရဲ့ဆုံးဖြတ်ချက်ကိုအခုလိုပြောပါတယ
်ကက်ဘိနက်တလာဘတ်တူဆန်ပါစုကန်ကီတာထရော့စ
်မြန်မာနိုင်ငံမှာကျင်းပတဲ့ဘောလုံးပွဲမှာဆက်ကစားဖို့အစိုးရဝန်ကြီးများအဖွဲ့ကဆုံးဖြတ်လိုက်ပါတယ်ရှေ့ဆက်လုံးမဲ့တန်တမာရေးလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနကမကြခင်ကြီးညာပါလိမ့်မယ်။ရခိုင်ဒေသကဖြစ်ရတဲ့အတွက်မလေးရှားကတိတ်ကိုစိုးရိမ်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်းကျွန်တော်တို့သတိထားနေရပါတယ်။ရခိုင်ဒေသကဖိနှိပ်မှုတွေရပ်တန့်သွားအောင်တခြားနည်းလမ်းနဲ့ကျွန်တော်တို့လုပ်ကင်သွားမှာပါ
။ Suzuki Phala ဘောလုံးပွဲကနေနှုတ်ထွက်ဖို့အစိုးရဝန်ကြီးတွေကိုအစည်းအဝေးမှာတောင်းဆိုထားခဲ့သလိုဆက်ကစားမယ်မကစားဘူးဆိုတဲ့ဆုံးဖြတ်ချက်ဘလို့ပဲဖြစ်ဖြစ်ရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးလှုပ်ရှားပြောဆိုသွားမယ်လို့လည်းနိုဝင်ဘာလ23ရက်နေ့က Kerry ကပြောပါတယ်။ရန်ကုန်မှာလည်းမြန်မာနဲ့မလေးရှားအားကစားနည်းပြတွေကနိုဝင်ဘာလ26ရက်နေ့မှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးပွဲစဉ်အကြောင်းတွေပြောဆိုကြတာပါမြန်မာအသင်းနည်းပြ GAT CC ကအခုလိုပြောပါတယ
် different teams that we faced in the friendly
BNN နဲ့ကစားတဲ့ပွဲမှာမြန်မာအသင်းသိပ်ကိုအားရဖို့ကောင်းပါတယ်ဒီနှစ်သင်းမှာကွာခြားချက်တွေများပေမဲ့ခင်ခင်မင်မင်ပဲကစားကြတာပါရှုံးထွက်အဆုံးဖြတ်ပြီးမဲ့ပွဲလေးဖြစ်တာကြောင့်အသေးအတန်ကစားရမယ်ကြည်ကောင်းတဲ့ပွဲဖြစ်ပါလိမ့်
မလေးရှားနေပြအွန်ကင်ဆွီကတော့ဒီပွဲမှာဆက်ပါဝင်ကစားဖို့ဆိုရဲမလေးရှားအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မှတ်ချက်မပေးဘဲနဲ့ပွဲစဉ်အကြောင်းတွေကတော့အခုလိုပြောဆိုပါရဲ
Big crowd I believe that they can handle it most important we keep focus
ဘလုံးပြေးတက်ကတော့အများကြီးလာအားပေးပါတယ်ကျွန်တော်အသင်းကောင်းကစားနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အရေးကြီးဆုံးကတော့ဗျာပြင်ပလောကမှာဘာဖြစ်လာမလဲဆိုတာစဉ်းစားနေဖို့တဲ့ကွင်းထဲမှာပဲအာရုံစိုက်ထားဖို့လိုပါတယ်
ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချုပ်ဖောက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရဲဆိုပြီးသတင်းတွေထွက်ပေါ်နေတာကြောင့်အမျိုးသားရင်ကြားစစ်ရေးလှုပ်ဆောင်သွားမယ်ဆိုတော့ထောင်အောင်ဆန်းစုကြည်ရဲ့အစိုးရအသည့်အပေါ်ကြီးမားတဲ့စိန်ခေါ်ချက်တွေဖြစ်လာနေပါတယ်ရခိုင်ဒေသအကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေရမှာလူ86ဦးထက်မနည်းသေဆုံးပြီး3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့သတင်းတွေမှာဖော်ပြပါတယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကတည်းကမြန်မာနဲ့မွတ်စလင်အတိုင်းဝိုင်းကြားပဋိပက္ခတွေဖြစ်ပေါ်ခဲ့ပြီးလူရာနဲ့ချီတည်ဆုံးခဲ့ပါသေးတယ်။ခုကိစ္စမှာကော်ဖီအာနန်ကော်မရှင်ဖွဲ့စည်းပေးထားရုံနဲ့မလုံလောက်ပဲထောင်အောင်ဆန်းစုကြည်ဝင်ရောက်ပြီးတော့အပြည့်အဝစုံစမ်းစစ်ဆေးတဲ့နဲ့ထိမ့်သိမ့်တဲ့ဆိုပြီးတော့ဝေဖန်ရေးသမားတွေကပြောဆိုပါတယ်။လွတ်လပ်တဲ့သတင်းသမားတွေလူအခွင့်အရေးသမားတွေကိုအဲ့ဒီဒေသထဲတွားရောက်ခွင့်အစိုးရကပိတ်ပင်ထားစေပါရခိုင်ဒေသဖိနှိပ်မှုတွေရပ်တန့်ဖို့ဆိုပြီးမလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကဆန္ဒပြသူတွေတက်ဆိုင်ရာနိုင်ငံမြန်မာတိုင်ယုံအသီးသီးရှေ့မှာတောက်ကြနေမှာစူဝေးဆန္ဒပြဖို့အစီအစဉ်ထားကြတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။တော်ရရှိများခင်ဗျာ။အမေရိကန်နိုင်ငံတပ်ဖွဲ့မှကျင်းပနေတဲ့ကျေးဇူးတော်နေ့အခမ်းအနားတွေအကြောင်းမတင်ပြခင်အခုတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ကရင်ပြည်နယ်ဖအံနဲ့ကော့ကရိတ်မြို့နယ်တွေမှာအစိုးရတပ်နဲ့နေကြားဆောက်ပူးပေါင်းထားတဲ့တပ်တွေဟာDKBA တပ်တွေနဲ့နေမြေစိုးမိုးနိုင်ရေးအတွက်တိုက်ပွဲဖြစ်နေခြင်းမှာ DKBA ကထောင်ထားတဲ့မိုင်းတွေကြောင့်တပ်မတော်နဲ့နေကြားဆောက်တပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိတဲ့သတင်းတွေထွက်ပေါ်နေပါတယ် VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့လာပါတယ
်ကရင်ပြည်နယ်အတွင်းမှာလည်းမြမတပ်မတော်နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေ DKBA တပ်တွေနှစ်ဖက်ပစ်ခတ်မှုတွေမိုင်းခွဲမှုတွေကြောင့်နှစ်ရက်ခြားခန့်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါပြီးခဲ့တဲ့ရက်ကပဲကရင်ပြည်နယ်ဖအံမြို့နယ်အတွင်းကကျုံထော်ရေတကွန်အနီးတောထဲမှာတိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA တပ်တွေထောင်ထားတဲ့မိုင်းကြောင့်တ တက်မတော်နဲ့နေကြဆောင်တက်ဖွဲ့ဝင်တွေတေဆုံးမှုရှိခဲ့တယ်ဆိုပြီးနေကြဆောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကပြောပါတယ်
အဲ့ဒီမှာဟိုတက်ကရာရှိပြောင်းတဲ့ကျွန်တော်တို့ဒီဟိုဗီဒီယိုတူရ2021လေးတက်တော့ရင်းနှစ်တက်ဘူးဘူးစုံလူကြီးရတဲ့အောင်တက်ရောက်ဖြစ်တော့ဖြစ်သွားတယ်တိုက်မိုင်းတိုက်မိုင်းနဲ့တိုက်ကင်းထွက်ရင်ကင်းထွက်ရင်တိုက်မိုင်းဆိုတာကျိုးနဲ့လေးကျိုးနဲ့တူကျိုးနေနဲ့တားရတာပေါ့အဲ60ပုံးပြီးနေလေးအဲ့လိုမျိုးကျိုးနေနဲ့တားပြီးတော့ဖြစ်တာ
ဒီ KBA ဘက်ကတော့မြမတက်မတော်နဲ့နေကြဆောင်တက်ကနေမြေရှင်းနေခဲ့တာကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်နေရသလိုသူတို့ရဲ့ဆုတ်ခွာခဲ့တဲ့နေမြေတွေမှာမိုင်းတွေထောင်ခဲ့တာတွေရှိတဲ့အကြောင်းဒီ KBA တက်မှုဗိုလ်မှူးကြီးစောချောင်းအောင်ကဆိုပါတယ်
ဒီတော့ဖြစ်တဲ့ကာလမှာအဲ့မှာထောင်းတယ်လေ။နော်။ထောက်ပါတယ်။ထောင်းလာတော့သူရောချစ်ပေါ်အဲ့ဒီတိုက်ဝဲဖြစ်တဲ့အချိန်မှာကကျွန်တော်တို့ကဒီခုကိုကာကွယ်ရတဲ့မိုင်းတွေဟိုလေဦးစားပေးတော့ရရှိတယ်နော်။လုံးခဲ့တဲ့ဒီတိုက်ဝဲဖြစ်ကြစားပါနော်။အဲ့ဒီမေဒိုလန်ကခွာတော့မဟိဆိုတော့အဲ့မှာထောင်းလာတယ်။စက်က3ယောက် BGA တယောက်ပေါ့လေ။စက်က3ယောက်ပြီးသွားတယ်နော်။အရာရှိတူပါ BGA တယောက်ပေါ့နော်။တောင်းဒီကောင်းမှုဝဲမှာဆိုလို့ရှိရင်လုံးခဲ့တဲ့3ရက်ကဆိုလို့ရှိရင်ဖြစ်တာပဲ။အဲ့ဒီဒီလက်ရှိဒီဘူဗီလိုပဲပါလေဒီလိုဘူကြော်တဲ့ဒီတမ်းမှာခုမှမလဲဖြစ်တာပဲဒါတက်ခွဲတော့ပျောက်ကြတော့ပေါ့ကျွန်တော်တို့ရဲ့နေထားတော့နော်အမမကသူကဒီဟက်ကြီးကအကောင့်ထည့်ဖို့အတွက်ကျွန်တော်တို့ချင်းတာအရင်အစိုးရဟောင်းတော့သူတို့ဒီဟက်ကြီးကတာတော့အကောင့်ထည့်ဖို့သဘောတူစာချုပ်ကိုထုတ်ရတယ်လေ
ဒါအပြင် DKBA တပ်ဖွဲ့ဝင်10ဦးထက်မနည်းကိုလည်းဒီရက်ပိုင်းတွင်ဖမ်းဆီးမှုတွေရှိနေတယ်ဆိုပြီး DKBA ဘက်ကပြောပါတယ်နေကြဆောင်တပ်ဘက်ကတော့နေမြေရှင်းလင်းတာမဟုတ်တဲ့အကြောင်းနဲ့နေမြေဆုံးမှုအတွက်တိုက်ခတ်ရတာရှိတယ်လို့လည်းနေကြားဆောင်တက်မှုဘုံမှုသိန်းစော်မင်းကဆိုပါတယ
်။ဒီလောဆယ်ကျွန်တော်နေမြေဆုံးမှုတာတာပဲရှိတယ်။အရင်ဒီကနေ့နေခဲ့တဲ့နေရာကိုကျွန်တော်ဒီစုံစော်တို့ဟိုမဲတော်ရှိဖို့ပေါ့နော်။ကျွန်တော်နေကြားဆောင်တက်မှုတက်ဖို့ပေါင်းလို့ဆုံးမှုထားတာပဲရှိတယ်။ကျွန်တော်တိုက်ရတာကို
တက်မတော်ဘက်ကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြမတက်မတော်နဲ့ဒီကပြေတို့ဟာမြဝတီမြို့ကနေကော့ကရိတ်မြို့အထိဖောက်လုပ်ထားတဲ့အားရှလမ်းမကြီးမဖွင့်ခင်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့1994ခုနှစ်ကတည်းကအဖြစ်ခတ်ရဲဆဲခဲ့ပြီး2010မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်နာမည်နဲ့2011ခုနှစ်မှာဒုတိယအကြိမ်အဖြစ်ခတ်ရဲဆဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာNCA တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့1994ခုနှစ်တုန်းကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတပ်အင်အားရာခနန်းလောင်းနဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်အခုလက်ရှိမှာတော့ဒီတပ်ဖွဲ့တွေနဲ့မြမတက်မတော်အပါဝင်နေကြားဆောင်ပူပေါင်းတက်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင
်ဒေါက်တာရှင်များရှင်မြမပြည်မှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ်းမှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံဘယ်နည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူမှုအကြပညာပေးလုပ်ငန်းတွေတွင်တွင်ကျကျဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်
မနက်ဖြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတခါနားဆင်ရမှာက Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အခမ်းအနားတွေကိုအမေရိကန်နိုင်ငံတစ်ဖွန်းနဲ့ပြည်ပမှာရောက်နေတဲ့အမေရိကန်ပြည်သူသန်းပေါင်းများစွာကဆင်နွှဲနေကြပါတယ်။အစဉ်လာအားဖြင့်တော့ကောက်သစ်စားပွဲတော်ဖြစ်တဲ့ဒီကျေးဇူးတော်နေ့အားလည်းရဲ့အတွင်းအမေရိကန်ပြည်သူတွေဟာဘယ်နေရာမှာပဲရရောက်ကုမိသားစုနဲ့အတူပြန်ဆုံတက်ကြပြီးကျက်စင်တွေကင်းစားကြဘောလုံးပွဲတွေနဲ့ဒီနယူးယောက်မြို့ကကျေးဇူးတော်နေ့တရုတ်ပြလှည့်လည်ပွဲကိုလည်းကြည့်ရှုကြပါတယ် VOA သတင်းတော်မာရီယာမာဒီယောလိုသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်အမေရိကန်နိုင်ငံနယူးယောက်မြို့မန်ဟတ်တန်အရက်မှာကျင်းပခဲ့တဲ့ကျေးဇူးတော်နေ့မေစီအလားပြလှည့်လည်ပွဲကိုတော့လူတွေထောင်ထဲချီကြည့်ရှုအားပေးခဲ့ကြပြီးတော့အဲ့မှာအလားပြကားကြီးတွေကတုံးရုပ်မိုးပြံဥပောင်းကြီးတွေနဲ့ကားပြဖြောပြသူတွေကဖြောပြခဲ့ကြပါတယ် ဒါပြင်အမေရိကန်ပြည်သူတန်ပေါင်းများစွာဟာလည်းသူတို့ရဲ့မိသားစုနဲ့အတူကျေးဇူးတော်နေ့အားလက်ရက်ကိုဆင်နွှဲဖို့အတွက်မိုင်မောင်းထောင်ထဲချီပြီးတော့ခီးသွားခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့အမေရိကန်စစ်သားတွေဟာသူတို့ရဲ့နေဒိုးတပ်ဖွဲ့တွေနဲ့အတူကျေးဇူးတော်နေ့ကိုဆင်နွှဲခဲ့ကြပါတယ
်။ Being here, I mean, just being with all the new people that, you know, you have all the camaraderie with, you know, being able to be here with training and advising with the Afghan.
အခုလိုကျေးဇူးတော်နေ့အားလက်ရက်မှာမိသားစုနဲ့အတူမဟုတ်ပဲကိုယ့်ရဲ့ရဲဘော်ရဲဘက်တွေနဲ့အတူဒီမှာရှိနေနိုင်တာအာဖဂန်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးတာတွေအကြံပေးတာတွေလုပ်နိုင်တာကကျွန်တော်တို့အတွက်နောက်ထပ်အခွင့်အလမ်းကောင်းတစ်ခုလို့ထင်ပါတယ
်တောင်ကိုရီးယားနိုင်ငံမှာဆိုရင်လည်းအမေရိကန်တပ်ဖွဲ့တွေဟာကြက်စင်ဒီအာလူးတောင်းတွေနဲ့ကျေးဇူးတော်နေ့ညစာစားပွဲကိုဆင်နွှဲခဲ့ကြပါတယ
် Honestly the spread out here is so nice all the food andThey do a really good job of making everybody feel kind of like
ဒီစီငါတော့ဗျာကျွန်တော်မိသားစုနဲ့ခွဲပြီးတော့ပထမဆုံးအကျိကျေးဇူးတော်နေ့ကိုဆင်နွှဲရတာဆိုတော့ရင်ထဲမှာတော့တမျိုးကြီးပေါ့ဗျာဒါပေမဲ့အယူအဆဆုံးပြောရရင်တော့ဒီမှာလှုပ်ထားတာတွေကအရန်ကောင်းပါတယ်စားစရာတွေကလည်းတကယ်ကောင်းပြီးတော့လူတိုင်းကိုယ့်အိမ်မှာကိုယ်ရောက်နေသလိုခံစားရပါတယ်တကယ်ကိုကောင်းတာပ
ါအမေရိကန်နိုင်ငံတဝမ်းမှာကျက်စင်တန်းပေါင်းများစွာကိုကျေးဇူးတော်နေ့ညစာစားပွဲတွေမှာစားသုံးခဲ့ကြပြီမဲ့နှကောင်ကိုတော့နှစ်စင်လွတ်ပေးနေကြအစင်လာတိုင်းသမရကဘေးမဲ့ပေးခဲ့ပါတယ်သမရဘာမှဘေးမဲ့လွတ်ပေးခဲ့တဲ့ကျက်စင်နှကောင်ကတော့တာတာနဲ့တော့ဆိုတဲ့ကျက်စင်နှကောင်ဖြစ်ပြီးအဲ့ဒီကျက်စင်နှကောင်ဟာအခုခါမှဘေးမဲ့လွတ်ပေးခံရတဲ့အတွက်ဗာဂျီးနီးယားပြည်အဲ့ဒီကျက်စင်နှကောင်ကိုဗာဂျီးနီးယားပြည်နယ်ထဲမှာဘေးမဲ့လွတ်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိ Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်တယ်လို့ DVB ရုပ်သံလှိုင်းမှာလည်းပြန်လည်ရှုစားနိုင်ပါတယ်ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်ရန်ကုန်စာလိုက်ကြီးဗဟုစာလိုက်ကြီးစာလိုက်တတာမှ855ရန်ကုန်မြို့လိုလိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်ခင်ဗျာမကြခင်အစီအစဉ်တွေမဆုံးမသက်ခင်မှာအခုတော့သတင်းချင်းညို့ကိုကိုအောင်ကပြောပြပေးပါအောင်ဗျာ
ဥရောပသမဂ္ဂကတူရကီနိုင်ငံကိုဆက်ပြီးတော့ဒီချင်းချောက်နေမယ်ဆိုရင်တောင်းနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေ EU နိုင်ငံတွေကိုတချိန်တုန်းဝင်သွားနိုင်အောင်တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်မယ်လို့တူရကီသမ္မတ Recep Tayyip Erdogan က EU ကိုသတိပေးလိုက်ပါတယ်။ဇူလိုင်လကမအောင်မြင်တဲ့အာဏာသိမ်းမှုနောက်မှာအစိုးရကအင်အားအလွန်ကျွန်းသိမ်းပြီးတဲ့နှစ်သုံးပြီးနှိပ်ကွတဲ့အတွက်တူရကီကို EU အဖွဲ့ဝင်အဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုစိုက်ငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တာကြောင့် EU ဘက်ကတူရကီဘက်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းနေရတဲ့ပတ်သက်လို့ဆိုရင်ကြောင့်ပြောကြဖို့မြန်မာတမ်းမတ်ကိုဆင့်ခေါ်သွားမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်မကျေနပ်တာကြောင့်အရှိတောင်အရှနိုင်ငံတွေမှာမြန်မာဆွေရအပေါ်ဒီဆန္ဒပြမှုတွေလည်းရှိနေပါရယ်ရခိုင်ပြည်နယ်ကမတည်ငြိမ်မှုအခြေအနေတွေကြောင့်ရိုဟင်ဂျာမွတ်စလင်များပြားဟာအိန္ဒိယမင်္ဂလာဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြသလိုအမျိုးသားသွေးစည်းညီညွတ်ရေးအတွက်အလေးထားလှုပ်ဆောင်သွားမယ်လို့ဂရီဘေးပြောဆိုထားတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အဆွေရအဖွဲ့တွေလည်းဒါဟာစိန်ခေါ်မှုတစ်ရပ်ဖြစ်နေပါရယ်တရုတ်ငါးဖန်ဆက်လီတွေကိုတားဆီးသွားဖို့သူတို့ပိုင်ကျွန်းစုတွေအနီးမှာကင်းလေရေရင်တွေခြားထားစောင့်ကြည့်သွားမယ်လို့အင်ဒိုနီးရှားအနာပိုင်တွေကပြောပါရယ်အခုလိုလှုပ်ဆောင်တာကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုလုပ်ငန်းတွေအပေါ်ထိခိုက်နိုင်ပေမဲ့အငင်းပွားစရာကိစ္စရပ်တွေမှာလက်ဦးမှုရှိရှိနဲ့လှုပ်ဆောင်တာဖြစ်တယ်လို့ကဲကဲတွေကသုံးသပ်ကြပါရယ်ဖိလစ်ပိုင်နိုင်ငံမှာအာနာရှင်ဟောင်းဖာရီနန်မာကော့စ်ကိုသူရဲကောင်းတွေမြုပ်နှံထားတဲ့စစ်တင်းကြီးမှာဂုံပြူမြုပ်နှံတာကိုကွန်ဂရက်ဆန္ဒပြတဲ့အနေနဲ့ဒီကနေ့ဖိလစ်ပိုင်တက်ကတိုဝင်းအတွင်းចောင်းသားတွေဒါဇင်နဲ့ချီဆန္ဒပြခဲ့ပါရယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံလွှင့် engineer ကတော့ Audrius Rigas ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 အထိ 16.25 ရူကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.